ကျမဆုမမရှင်ရန်ကုန်တိုင်းတွင်းမှာကိုဗစ် -19 ကူးစက်မှုနှုန်းမြင့်တက်လာတာနဲ့အမျှယောဂဗိုလ်ကူးစက်ပြန့်နှံ့မှုကာကွယ်ဖို့ဆိုပြီးရက်ွက်တွေထဲကလမ်းတွေမှာကိုယ့်အစီအစဉ်နဲ့ကိုယ်အသွားအလာကန့်သက်ပိတ်ဆို့ကာယန္တရာတွေလုပ်နေတာကြောင့်ကြုံရတဲ့အခက်အခဲနဲ့အမြင်သဘောထားတွေတင်ပြပေးကြပါမယ်။ရန်ကုန်တိုင်းတွင်းမြို့နယ်တော်တော်များများမှာပြည်တွင်းပြည်ပခီးသွားရာဇဝင်မရှိယောဂဗိုလ်ကူးစက်သူနဲ့ထိတွေ့မှုမရှိဘဲကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေများပြားလာတဲ့အတွက်စက်တင်ဘာလ၁ရက်နေ့ကစပြီးပထမတစ်ကြိမ်မြို့နယ်ခုနှစ်မြို့နယ်စက်တင်ဘာလ၉ရက်နေ့မှာနောက်ထပ်22မြို့နယ် stay home အမိန့်ထုတ်ပြီးပြည်သူတွေနေအိမ်ထဲမှာပဲနေဖို့ညွှန်ကြားချက်ထုတ်ထားတဲ့တစ်ချိန်တည်းမှာပဲဒီအပိုင်းနေထဲမှာယောဂဗိုလ်ကူးစက်သူကနေ့စဉ်ရာခိုင်နှုန်းအထိတိုးလာတဲ့အတွက်ရက်ကွက်မြို့နယ်လမ်းဝင်ထွက်တွေကိုကိုယ့်အစီအစဉ်တွေနဲ့ကိုယ်ပိတ်ဆို့တားဆီးကန့်သတ်မှုတွေလှုပ်လာကြလို့လူလူကြားစိုးရိမ်မှုတွေပိုတိုးလာနေပါတယ်။အခုလိုကိုယ့်အစီအစဉ်နဲ့ကိုယ်လမ်းတွေပိတ်ဆို့အသွားအလာကန့်သတ်မှုတွေနဲ့ lockdown ချနေတာတွေကလူလူတွေစိုးရိမ်မှုနဲ့တွာလာရေးအခက်အခဲပိုဖြစ်လာနိုင်တယ်လို့ဒီလောက်ရက်တွေဟာဥပဒေနဲ့မညီဘူးလို့ရန်ကုန်မြို့ကဥပဒေပညာရှင်တူဦးဖြစ်တဲ့ရှင်နေဦးစိုးမိုးမြင့်ကပြောပါတယ
်ကျွန်တော်တို့စဉ်းစားမှာစေဟုံးအစီအစဉ်ကိုတည်တည်ချာချာလေးအောင်မြင်အောင်ကျွန်တော်တို့လုပ်ဖို့ကအဓိကလိုအပ်တာလို့ကျွန်တော်မြင်တယ်အဲဒါလော့ဒေါင်းပုံစံမျိုးဒီလိုမျိုးပိတ်ထားတာပြုထားတာကြီးကြတော့နည်းနည်းလေးများသွားပြီလေအမှန်တော့ပုံစံလွဲနေတာဗျရက်ွက်ရကြေးတွေနဲ့လည်းဆိုင်တာပေါ့သူတို့နားလဲယူဆတဲ့ပုံစံမျိုးနဲ့အခုကအားလုံးကတော့ကောင်းဖို့တော့စေတနာနဲ့တော့လုပ်နေကြတာပဲလေဒါပေမဲ့နည်းနည်းမှားယွင်းတဲ့ဟာလေးတွေပေါ့ဒါကကျွန်တော်တို့မတရားတားဆီးတာဖြစ်နေပြီပြီးတော့ကားတွေလေသွားလို့မရတဲ့အခါကျတော့အရေးကြီးရဲ့ကျန်းမာရေးဆိုင်ရာကိစ္စတွေမှာဒါပြဿနာတွေပေါ်လာနိုင်တယ်အများကြီးပဲပြီးတော့လေဒီကိစ္စတွေလောက်တာကလည်း volunteer တွေလုပ်ပေးနေတာလေ authority ရှိတဲ့လူကလောက်တာမဟုတ်တဲ့အခါကျတော့ပြဿနာတွေအများကြီးတက်လာနိုင်ကြရရှိရလေ
အခုဆိုရင်ရန်ကုန်တိုင်းတွင်တမျိုးနယ်နဲ့တမျိုးနယ်ကြားရက်ွက်တစ်ခုနဲ့တစ်ခုကြားလမ်းဝင်ထွက်တွေကိုအကာအရံနေနဲ့ပိတ်ဆို့ကာယံနေတာဟာဘယ်ဖွဲ့စည်းရဲ့ညွှန်ကြားချက်မှအတိအကျမသိတဲ့အနေအထားဖြစ်နေလို့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်အစီအစဉ်ညွှန်ကြားချက်မူဝါဒခိုင်မာအောင်ဆောင်ရွက်တင်ပါတယ်လို့ရန်ကုန်မြို့ကသတင်းစာဆရာဦးစေရသူကသုံးသပ်ပါတယ်
။ဟုတ်တော့ဘယ်သူကဘယ်လိုပိတ်နေမှမသိဘူး။အဲဒီကားတွေဘာတွေဝင်လို့မရဘူး၊တက္ကစီဝင်လို့မရဘူး။အဲ့ဒါကြတော့ဟိုလူကြီးပိုင်းနေပေါ့ဗျာ80ကျော်80ကျင်ထွက်ချင်တယ်ဆိုတော့အရင်ဆုံးတော့ကိုယ်ဝင်နေရတယ်ရက်ကွက်ထဲကနေအပြင်အရင်ထွက်ဆိုတဲ့အခါကျတော့တော်တော်ဟိုဒုက္ခရောက်တယ်ပေါ့နော်တချို့ဟာတွေကတော့လည်းမလိုအပ်ဘဲနဲ့လှုပ်တာလို့လည်းမြင်တဲ့လူတွေလည်းအများကြီးပဲပေါ့နော်တရက်ကွက်နဲ့တရက်တလန်းနဲ့တလန်းသွားဖို့တောင်းမှအခုကခက်နေတာဟိုသွားလို့လာလို့မှမလွယ်ဘူးပေါ့လေ freedom of movement ခေါ်တာပေါ့နော်ဆိုတဲ့အခါကျတော့ဒီလောက်ကြီးတော့လည်းဆိုးရအောင်လည်းမဟုတ်ဘဲနဲ့ဒီလိုမျိုးဖြစ်တာကြတော့လေအခုချိန်ကစီလုံးညီညွတ်အောင်တဲ့ချိန်မှာစိတ်ဝမ်းကွဲကြောင်မှုဖြစ်တယ်အဲ့ဒီကနေပြီးတော့မှမလိုအပ်ဘဲနဲ့ဒေါသတွေကျွန်တော်တို့ကြီးလာနိုင်တယ်ပေါ့နော်ပထမလိုင်းဖြစ်တုန်းကအဲ့ဒီအတွေ့အကြုံသင်ကန်းစာယူပြီးတော့ပြည်အောင်စုနဲ့ပြည်နယ်တိုင်းဒေသကြီးတွေဆွေးနွေးတိုင်ပင်ပြီးလုပ်ခဲ့ကြတယ်တိုင်းဒေသကြီးတွေမှာဆိုတဲ့မြို့နယ်တွေကိုဒါတညီတညွတ်တဲ့မူဝါဒပြန်အောင်ဘယ်လိုလုပ်ခဲ့လဲအဲ့လိုမျိုးတွေပြန်လေ့လာလိုက်ရင်ကောမှအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့လိုမြင်ပါတယ်ဟုတ်
ရက်ွက်တွေလမ်းတွေထဲမှာပိတ်ဆို့ကာယံထားတဲ့လော့ခ်ဒေါင်းအစီအစဉ်တွေဟာပြည်သူလူထုသွားလာရေးအတော်လေးအဆင်မပြေဖြစ်နေကြရတယ်လို့ရန်ကုန်မြို့ကအင်ရှင်မတူကသူတွေ့ကြုံရတဲ့အခက်အခဲပြောပြပါတယ
်အဲ့ဒီဟိုလော့ခ်ဒေါင်းတွေကလေတိုင်းဒေသကြီးကညွှန်ကြားထားတာလားမညွှန်ကြားထားဘူးလားဆိုရင်ထုတ်ပြန်စရာလည်းမရှိဘူးမှရယ်မရှိပဲနဲ့ကိုယ်အနာနဲ့ကိုလုံးနေကြတာပေါ့နော်အရင်တော့ကလည်းလော့ခ်ဒေါင်းလုပ်တယ်ဆိုပြီးတော့ရက်ွက်ထဲမှာအဲ့ရက်ွက်လူကြီးတွေအားနေရတယ်အကုန်လုံးကအဲ့မှထိုင်ပြီးစကားတွေထိုင်ပြောနေရပေါ့နော်ကျန်တဲ့လမ်းတော်တနာပြည်သူကြတဲ့ခါကျတော့လော့ခ်ဒေါင်းလုပ်တယ်ဆိုပြီးဝင်ဝင်ပြူတကယ်တမ်းဟိုယောဂကာကွယ်ဖို့အကျိုးမတကယ်ရှိရလားဆိုတာပြန်စဉ်းစားတင်နေပေါ့နော်တစ်ချက်ပေါ့နော်အဲ့တော့တွားရလားအစ်မပြေဘူးအဓိကကအရေးကြီးတာကလူတယောက်ချင်းစီကလုံးရမယ် measures ပေါ့နော်အဲ့ဒါကကိုကိုကိုဟို distancing ထားတာမျိုးလို့ mask ဆက်တာမျိုးလို့ပြီးတော့မကြာခဏလက်ဆေးရေပေါ့နော်ဒီဟာတွေကတေချာတဲ့အချက်တွေလုံးရမယ်အစားအိုမဟုတ်တာတွေရှောက်လုံးနေလို့ရှိရင်ကျန်တဲ့လူတွေလောက်ကိုင်းခက်ခဲဖြစ်တာပဲအဖတ်တင်မယ်ပေါ့နော်အခုကတိုင်းနေတာရအမိန်တစ်မျိုးထုတ်တယ်ပြီးတော့ပြည်ထောင်စုကကျန်းမာရေးဝန်ကြီးဌာနကတစ်မျိုးပြောတယ်ပေါ့နော်ဒီအုပ်ချုပ်ရေးရန်ညမှာ coordination မရှိဘူးဆိုတဲ့ဟာကိုအရင်ကထင်ဟပ်စေတယ်ဒီ policy တွေကကြောင်နဲ့တရားနဲ့တေချာညှိနှိုင်းထားတဲ့ policy တွေရောဟုတ်ရဲ့လားဆိုတာမေးခွန်းထုတ်စရာဖြစ်လာတယ်။အဲ့တော့ဒီ new normal မှာဒီလူတယောက်ချင်းစီကနေတက်အောင်လုပ်ပေးရမယ့်အစားအိုစိတ်ထဲပေါ်လာတာတွေကိုထင်ရတွေကိုရှောက်ရှောက်လုပ်နေတာအထင်မဟုတ်ဘူးပေါ့နော်
။အခုဆိုရင်မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကူးစက်သူပေါင်းအနည်းဆုံး2200ကျော်သွားပြီဖြစ်ပြီးသေဆုံးသူကလည်း14ဦးထိရှိလာနေတာပါ။ဒါကြောင့်လက်ရှိ COVID-19 ကူးစက်မှုနှုန်းနေ့စဉ်ရက်ဆက်ဆိုသလိုအရှိန်မြင့်လာနေတဲ့မြန်မာနိုင်ငံမှာပြည်ထောင်စုအဆင့်အစိုးရပြည်နယ်နဲ့တိုင်းဒေသကြီးအဆင့်အဆင့်ကနေမြို့နယ်ရက်ကွက်အုပ်ချုပ်ရေးမှုတွေအဆင့်ထိရက်ကွက်လူထုအများပြည်သူလိုက်နာရမယ်ဒေသန္တရအမိန့်တွေညွှန်ကြားချက်တွေကိုတပြေးညီမူဝါဒတွေနဲ့ပွင့်လင်းမြင်သာစွာထုတ်ပြန်ကြေညာပေးသင့်တယ်လို့လည်း ်ပြည်သူလူထုကအကြံပေးကြပါတယ်ရှင်ကျွန်မဆုမွန်ပါ